ဒိုနီးရှားနိုင်ငံရဲ့နိုင်ငံတော်ပိုင်းလက်နက်ထုတ်လို့ရေးကုမ္ပဏီတွေကမြန်မာစစ်တပ်ကိုလက်နက်ရောင်းချနေကြောင်းတန်တရားဖြစ်စရာရှိတာကြောင့်စုံစမ်းစစ်ဆေးပေးဖို့အမျိုးသားလူ့အခွင့်အရေးကော်မရှင်ကိုလူ့အခွင့်အရေးအဖွဲ့တွေကတနင်္လာနေ့ကတောင်းဆိုလိုက်ကြပါတယ်။နိုင်ငံတော်ပိုင်းလက်နက်ထုတ်လို့သူကုမ္ပဏီ၃ခုကမြန်မာနိုင်ငံကိုလက်နက်ရောင်းနေတယ်လို့တန်တရားရှိတာဖြစ်ကြောင်းတက်ကြွလှုပ်ရှားသူတွေရဲ့ရှေ့တွေ Ferry Amsari ကပြောပါတယ်။တိုင်ကြတဲ့အဖွဲ့မှာပါဝင်ကြတဲ့အဖွဲ့တွေကတော့ချင်းလူ့အခွင့်အရေးအဖွဲ့မြန်မာတာဝန်ခံမှုစီမံချက်အဖွဲ့လိုအဓိပ္ပာယ်ရနိုင်တဲ့မြန်မာ Accountability Project နဲ့ယခင်အင်ဒိုနီးရှားအစိုးရရှေ့နေကြုံတဲ့လူခွေစော်စီယုံသူမာဆူခီဒါရုစမန်တို့ဖြစ်ကြပါတယ်။သူတို့တန်ရရှိကြတဲ့အင်ဒိုနီးရှားနိုင်ငံတော်ပိုင်ကုမ္ပဏီ၃ခုကတော့လက်နက်တွေထုတ်လုပ်တဲ့ PT Bandits သင်္ဘောလုပ်တဲ့ PT Pal နဲ့အာဂါတာဝေဟင်ကုမ္ပဏီ PT Dagandara တို့ဖြစ်ကြပါတယ်။ဒီကုမ္ပဏီတွေကမြန်မာစစ်ကောင်စီတဲကဝန်ကြီးတယောက်ရဲ့သားပိုင်တဲ့ True North ကုမ္ပဏီကိုရောင်းချပေးခဲ့တာဖြစ်တယ်လို့တိုက်ကြားစာထဲမှာဖော်ပြထားတာပါ pistol တိုက်ခိုက်ရေး rifle နဲ့ထိုးစစ်သုံးယင်းတွေကိုရောင်းချခဲ့တယ်လို့တိုက်ကြားသူတွေကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံဒါမှမဟုတ်ပတ်သက်ရာတတိယအဖွဲ့နဲ့ဘာသာကျုပ်ပတ်မရှိပါဘူးလို့ PT Dagandara ကတော့ပြောပါတယ်2016ခုနှစ်ကလေးကမြန်မာနိုင်ငံကိုသူ့ထုတ်ကုန်ဘာမှမရောင်းချခဲ့ပါဘူးလို့ PT Pintet ရဲ့ညွှန်ကြားမှုကလည်းမီဒီယာတွေကိုအစောပိုင်းကပြောခဲ့ပါသေးတယ်ဘယ်တော့ကတင်ထားကြောင်းရဲဆွဲမပါတဲ့ True North ရဲ့ကုမ္ပဏီအင်တာနက်စာမျက်နှာမှာတော့အဲ့ဒီအင်ဒိုနီးရှားနိုင်ငံတော်ပိုင်ကုမ္ပဏီတွေဟာ True North ကုမ္ပဏီရဲ့မဟာဗျူဟာတွဲဖက်တွေဖြစ်တယ်လို့ဖော်ပြထားပါတယ်